ကယားပြည်နယ်ဝန်ကြီးချုပ်ဟာလုပ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့ရဆိုရဲဆွဆွဲချက်ကိုပြည်နယ်လွှတ်တော်ကဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကယားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်းရှုဟာတောင်ယူစင်ကာလမှာလုပ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းစုံလန်းစစ်စေးရေးအဖွဲ့ရဲ့တွေးရှိချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအများစုကလက်ခံခဲ့တဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။နောက်ဆုံးအဆင့်အနေနဲ့ကြားပြည်နယ်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတော်သမ္မတစီဒီဆုံးဖြတ်ချက်ကိုပို့ပေးရမှာဖြစ်ပြီးဝန်ကြီးချုပ်မှာအပြစ်ရှိမရှိဆိုတာသမ္မတကဆုံးဖြတ်ဖို့သာကြံတော့ကြောင်းလွှတ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌခူးတဲ့ရယ်က VOA ကိုပြောပါတယ
်ကျွန်တော်ဒီနေ့လွှတ်တော်ထဲမှာမဲခွဲချုပ်ဖြတ်လာတော့သူစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီအခါသာတွေ့ရှိချက်ကိုသိပြီးပြီးတော့မှဆွဆွဲပြစ်တင်တဲ့အကြောင်းအရာမျိုးခုလည်းဒါလွှတ်တော်အများစုကလက်ခံတယ်ထောက်ခံတဲ့အခါကျတော့ဒါလွတ်တော်ဥပဒေအရဒီမှာသာသူတော်ဖြစ်သွားမယ်။နာသမရာစီတို့သာပြည်မှာအပြင်ခစားပြေးပေါ်မှာဖြစ်ပါလေ
။ဝန်ကြီးချုပ်ဦးအေဖောင်းရှူကတော့လွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှတ်ချက်ပေးဖို့မရှိကြောင်းပြောပါတယ
်။လွတ်တော်ရဲ့ဒါဆုံးဖြတ်ချက်ကတော့ဒီနေ့တစ်သက်သက်ဆုံးဖြတ်ချက်တယ်လေ။ဒါပြောချင်တာမလို့ကြည့်ကြည့်ရပါပဲ။ကိုယ်ကမလည်းမကိစ္စကတော့ဦးရီလန်းကြောင်းတဲ့အညီမမှန်ကန်ဆက်လက်ဆောင်ရဖို့ပဲရှိမှာပေါ့
။ဝန်ကြီးချုပ်အပေါ်ဆွဆွဲချက်ဒီမှာနိုင်ငံပိုင်းဆက်ရန်တရားငှားရမ်းကငွေကိုသူ့ရဲ့ကိုယ်ပိုင်ဗန်ဆိုင်ရင်းနဲ့ထည့်သွင်းထားတဲ့ကိစ္စ၊ကြားပြည်နယ်ပွဲတော်ကျင်းပရာနေရာကိုနောက်ထပ်6.24ဧကတူးချက်ဖို့အဆိုအောင်ထားပေမယ့်အကောင့်တွေမဖော်ခဲ့ရပြီးပါဝင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်263အရဆိုရင်ပြည်နယ်ဝန်ကြီးချုပ်တယောက်ကိုနိုင်ငံတော်တက်ဆာဖောက်တာဖွဲ့စည်းပုံဥပဒေကိုကျူးလွန်တာအချင်းတိုက်ခါပြတ်တာဝန်ကြီးချုပ်ရဲ့အရေးအချင်းပြတ်တာနဲ့တာဝန်ကိုမကျေပွန်တာဒီ၅ခုနဲ့ဆွဲချက်တင်နိုင်တယ်လို့ပြဌာန်းတာပါတယ်။ကြားပြည်နယ်အတွင်းတပ်ထုတန်ဆန်စက်ယုံတိစောက်တဲ့ကိစ္စတိုင်းရင်းသားစပီးယဉ်ကျေးမှုအဖွဲ့တွေကိုငွေကြေးထောက်ပံ့တဲ့ကိစ္စအများပြည်သူပိုင်ပန်းညံမှာဗိုလ်ချုပ်ကြေးရုပ်တိစောက်တဲ့ကိစ္စဒါတွေကိုလည်းစုံစမ်းပေးဖို့ရပ်ပတ်အဖွဲ့အစည်း23ခုကလွှတ်တော်ကိုတောင်းဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်စုံစမ်းဖော်ထုတ်အရေးယူဖို့လှုပ်ရှားရမှာပါဝင်ခဲ့တဲ့ကရယာမျိုးဆက်သက်လူငယ်အဖွဲ့ဥက္ကဋ္ဌခွန်ဘာနက်စ်ကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုပြောပါတယ်
။ဒီလွှတ်တော်မှာ20ဦးမှာ16ဦးကတော့သဘောတူတယ်ပေါ့နော်။ဒီအချက်နှစ်ချက်ပေါ့ကျတို့မရှင်မလဲဖြစ်နေတဲ့ကျတို့ပြည်သူတွေကြားမှာမေခွန်ထုတ်မှုများနေတဲ့ကျွန်တော်တို့တောင်းဆိုထားတဲ့အချက်ကတော့ပါမလားမပါဘူးလားဆိုတော့မသိရသေးဘူးပေါ့နော
်ဝန်ကြီးချုပ်ပေါ်ဆွဆွဲတဲ့အဆိုကိုတော့ကြားပြည်နယ်လွှတ်တော်ကိုယ်စားလှယ်၄ပုံ၃ပုံကဩဂုတ်လထဲမှာပဲလက်မှတ်ထိုးတင်သွင်းခဲ့တာပါအဲ့ဒီနောက်ဩဂုတ်လလယ်မှာပဲလွှတ်တော်ဥက္ကဋ္ဌကစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးသတင်းနှစ်ပတ်ကြာစုံစမ်းစစ်ဆေးအစီရင်ခံခဲ့တာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ